ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေးအေးရခိုင်နဲ့နှက်ကိုင်အဖွဲ့တို့ကြားမှာစစ်ရေးပဋိပက္ခတွေကျဲပြန့်လာနေတဲ့လို့တိုက်ပွဲတွေလည်းပြင်းထန်လာနေပါတယ်။မနေ့ကလည်းဒီနေ့မှာပဲမင်းပြမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုပြီးတော့မြန်မာစစ်တပ်ကရောအေးအေးဘက်ကလည်းပြောဆိုနေပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြောင့်အနီးအနားကကျေးရွာကရွာသူရွာသားတွေကနေရက်ကနေတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောနေပါတယ်။ထိုင်းချေဆိုင် View မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အေအေဖွဲ့တို့မနေ့ကနေဒီကနေ့အထိတိုက်ပွဲဖြစ်ပွားနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးက VOA ကိုခုလိုပြောပါတယ်
။ကျွန်တော်တို့အေအေနဲ့ကတော့ရှေ့ချင်းရဲ့အရှိတ်ပဲပေါ့။ဒီပြင်းကျက်တာတွေရှိတယ်။မနေ့ကဒီနေ့ရောပေါ့။ဒီနေ့လည်းလက်ရှိချိန်ပြီးတော့ဖြစ်နေပုံပဲခင်ဗျ။အဲဒီဆောင်မှာအေတောင်းကျန်းတွေယာယီလုံချနေတဲ့ယာယီစခန်းတွေပေါ့နော်။ကျွန်တော်တို့တပ်တွေကလိုက်ပြီးတော့မှအဲ့ဒီရှင်းတာလေးရှိတယ်ကျွန်တော်တို့လက်နက်ကြီးပြည်သူတွေပါလို့ပြစ်တာရှိတာပေါ့ဗျာလေကတော့ကျွန်တော်တို့တော့လိုအပ်ရင်တော့သုံးပါဗျာရောရောကတော့ကျွန်တော်လေကြောင်းပြင်ထောက်တာတွေပါလို့ရှိပါဘူ
းရခိုင်အေးပြန်ကြေးတာဝန်ခံခိုင်ဒုက္ခကတော့မင်းမြတ်မြို့နယ်ရွှေရှင်ကြီးရွာနဲ့ဒိုင်းတန်းရွာအရှိဖက်တောင်တန်းပေါ်မှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ပြောပါတယ်
အဲ့ဒီမှာတိုက်ပွဲဟိုအပြင်းထန်ဖြစ်ခဲ့တာရှိတယ်။မင်းရဲ့ဒီနေ့လေ12နာရီခွဲသွားနေပြီးတော့ညမောင်ပဲဒီတော့အဲ့ဒီမှာဟိုတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်။မင်းများမျိုးနေချူချင်ရွာရဲ့ဒီအဖြစ်အပျက်တောင်းတမ်းမှုဖြစ်။ဟိုအဲ့မှာဗမာမိတ္တဘက်ကနေပြီးတော့ဒီအား400ကျော်လောက်နဲ့နေပြီးတော့ဒီလိုအဲ့ဒီမှာလာပြီးတော့နောက်အဲ့ဒီမှာတက်လန်သွားပြီးတော့ဒီလိုဒီနောက်ဒီဟယ်လီကော်ပတာ2နဲ့နေပြီးတော့မှဒီဘုံကြီးတိုက်ခိုက်တာတွေလောက်တာပေါ့အဲ့မှာ2ချိန်တိုင်းတိုင်းလာပြီးတော့ဘုံကြီးတယ်မင်းကတော့အဲ့ဒီတိုက်ပွဲချင်းတစ်ချောင်းလုံးကအကြဆုံးတွေများတယ်ဗျအဓိကအကြဆုံးတွေက40အထက်ရှိတယ်လို့ပြောတယ်နောက်ဒီမြောက်ဦးမြို့နယ်ထဲမှာဒီကြောက်ကြားရွာနားမှာလည်းတိုက်ပွဲဖြစ်တာရှိပြီးတော့ဒီလက်ကရွာရဲ့နောက်ဘက်ကနေရာတွေမှာလည်းဖြစ်တာရှိတယ
်ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ပြောဆိုနေပေမဲ့တိကျအသိမပြုနိုင်သေးပါဘူးအေဘက်ကတော့စစ်တီနှူးချဆုံတန်ရာတချို့ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရွှေချင်းကျေးရွာသားတထောင်ကရွာကနေတင်းချောင်နေရတယ်လို့ရွှေချင်းကျေးရွာအုပ်ချုပ်ရေးမှူးဦးညွန်မောင်သိန်းကပြောပါတယ
်ကျွန်တော်ချိဖတောင်ကုန်းတွေမှာလာနာကြီးလာနာငယ်ပိုက်တယ်လို့ပြောပါတယ်နောက်ပါပါလာနာကြီးလှမ်းပိုက်တာလည်းရှိတယ်ဒီလိုရှိရင်ကြည့်တော့လူတွေကတော့မင်းဆက်ကကြည့်တော့မောင်ဖူတို့ပန်းမြောင်တို့ခေါ်ကြည့်တော့လည်းလူသဘောနူပါလောက်ရှိတယ်လူဦးသထောင်းနင်းနင်းတော့မင်းဆက်ကကိုခေါ်ကြည့်နေတာရှိတော့
ဒီကနေ့မနေ့မြောက်ဦးမြို့နယ်ကြောက်ကြကြေးရွာဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြေးရွာသားတို့ကပြောပါတယ
်ကြောက်ကြဘက်မှာဒီနေ့ဟိုရှင်းနာကြီးဝန်ကြံကဆင်းနာကြီးဝန်ကြံဒီထုတယ်ခင်ဗျအဲ့ကြတော့ဖြေတာတော့ကြောက်ရအသားကတော့ကြီးကြီးလေးပါတယ်တိတ်တိတ်လေးပါတယ်ကြောက်ကြအရှိတ်တောင်းတန်းပါပေါ့
ရခိုင်ဒေသတိုက်ပွဲဟာပြည်내မြို့တော်စစ်တွေထိကျယ်ပြန့်လာနေတဲ့အချိန်တွေမှာရှိနေပါတယ်။မနေ့ကမနေ့စောပိုင်းမှာစစ်တွေမြို့စက်ရိုးကျချောင်းဝါမှာရှိနေတဲ့မြမသမတော်ရေသားဆွဲတင်မောတစည်းကိုအီဘက်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။မနေ့ကမနေ့3:40ပေါ့4နာရီဝန်းကျင်လောက်မှာဒီရေကပ်ပေါ့ရေကြီးတဲ့တင်မောဆိုတော့ကျွန်တော်တို့ကရေဆွဲရင်ခေါ်တာပေါ့အဲ့ဒါတော့ကြောက်ရရလဲတရားဝင်သတင်းထုတ်ပြန်ထားပြီးရတယ်အဲ့တိုင်းပါပဲ။
အခုလိုပြေကမှုကြောင့်စစ်ရင်ရင်ပတ်စင်ပိုင်းထိခိုက်ပျက်စီးခဲ့တယ်လို့မြန်မာစစ်တပ်ဘက်ကစစ်တီနှူးချဆုံးခဲ့ပြီးတဦးတန်ရာရရှိခဲ့တယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားပါတယ်ပြေကပ်ခဲ့တဲ့နေရာတဝိုက်ကိုရှင်းလင်းဆောင်ရွက်ရမှာ63mm မျိုးစာဒုံးဒီတစ်လုံးစီစစ်စဲနဲ့ရှော့တိုက်ရမှာသုံးပြုတဲ့ဘက်ထရီအိုးနှလုံးဆက်ဆက်ဝါယာကျိုးတွေကိုလည်းတွေ့ရှိသိမ်းဆည်းရခဲ့မိတယ်လို့ဖော်ပြထားပါတယ်ရည်သားတင်မောတိုက်ခိုက်ခံရပြီးအနီးနက်ရွာတွေကိုမြန်မာစစ်တပ်ကနေပိုက်ဆိတ်တိုက်စစ်ဆေးရမှာစစ်တွေမြို့နီးရွှေပြည်သာစက်ရိုးကျကျေးတော်ရွာဗျမ်းဖြူကျေးရွာကရွာသား20ကျော်အဖမ်းခံခဲ့ရပါတယ်စစ်တွေမြို့အမှတ်နှစ်ရဲစခန်းမှာတညတာဖမ်းဆီးစစ်ဆေးခံရကနေဒီကနေ့စင်နာရီလောက်မှာအလုံးပြန်လွတ်လာတယ်လို့ကျေးတော်ရွာသားတို့ကပြောပါတယ
်ဖမ်းဆီးချင်ဖို့အမေနဲ့စခင်ကိုခေါ်ခဲ့တာအားလုံးနေဆေးချရဘယ်သမုန်တွေရှိလာမလားဆိုတော့အဲ့ဒါလည်းသိရတာစခင်ကတော့ခေါ်ဆိုရတယ်စခင်ကတော့အိမ်မေးနေရမရှိလို့စခင်အနေနဲ့ကိုတော့မှပဲသူတို့ထားတယ်ဒီနေ့မနေ့စနေရီလောက်အကုန်လုံးလဲပြီ
ဒီကနေ့မနေ့မှလည်းမြောက်ဦးမြို့နယ်တင်းသိမ်ကရွာသားနှူးကလည်းငွေထုတ်ဖို့မြောက်ဦးမြို့ကိုသွားမှမြန်မာစစ်တပ်ကနေဖမ်းဆီးချင်းခံရပါတယ်ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားစိုက်ပွဲတွေတစ်နေ့တစ်ခြားကျယ်ပြန့်လာနေတယ်လို့စစ်ဘေးတိမ်းရှောင်နေရသူအခြေဆက်ကလည်းတိုးပွားလာနေပါတယ်ခင်ဗျာ
နိုင်ကွင်းတင်ပြပေးထားဖြစ်ပါတယ်